ဒီကိမီနယ်တွင်အင်တာနက်ဖြတ်တောက်မှုဟာ 5G မှဈာတ်ဖြတ်ရေးပေါ်စီမံချက်တွေအတိုင်းဆောင်ရွက်မှုအခြေအနေကိုပထမဆုံးအစီရင်ခံစာတင်ရတော့မယ်မြန်မာအတွက်မကောင်းဘူးလို့ကမ်ဘီယာတရားရေးဝန်ကြီးကသတိပေးလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့စွပ်စွဲချက်နဲ့မြန်မာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ထားတဲ့ကမ်ဘီယာနိုင်ငံကတော့အမှုကိုအခိုင်အမာတည်ဆောက်နိုင်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်ကမ်ဘီယာတရားရေးဝန်ကြီးတန်ပေါ်ကို VOA ဘင်္ဂလားဒေ့ရှ်ဘာသာအစီအစဉ်ကအတိအကျတွေ့ဆုံမေးမြန်းထားတာကိုမတင်ကြီးတိုက်တော့နှုတ်တင်ပြထားပါတယ်
။လူမျိုးတုံးတက်ချက်မှုကျူးလွန်နေဆိုပြီးနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့တရားရုံးရဲ့ကြားချက်အရေးပေါ်စီမံချက်အမိန့်ကိုဆောက်ရမှုနဲ့ပတ်သက်ပြီးပထမဆုံးအစီအခံရမယ့်အချိန်မှာရခိုင်ပြည်နယ်တွင်းအင်တာနက်တွေဖြတ်တောက်ထားတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဂမ်ဘီယာတရားရုံးဝန်ကြီးအဘူဘာကာမာရီတမ်ဘောဒူးကပြောဆိုသွားပါတယ
် In terms of the effects of the internet lines being cut in the
internet line ဖြတ်တောက်တဲ့အတွက်ဒေသထဲမှာဆက်သွယ်ဖြတ်တောက်ကုန်တဲ့အကြောင်းတရားရုံးမိန့်ကိုလိုက်နိုင်ရမယ့်မြန်မာနိုင်ငံအတွက်ကတော့တိတ်ကောင်းတဲ့ကိစ္စမဟုတ်ပါဘူးတရားရုံးမိန့်ရမြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးပေါ်အကောက်အွယ်ပေးချောင်းအခိုင်အမာပြတ်သားရမှာဖြစ်ပါတယ်အခုကတော့တိတ်အားရစရာမကောင်းလာပါဘူးဒါနဲ့လည်း internet ဆက်သွယ်ဖြတ်တောက်တဲ့အကြောင်းရင်းပေါ်မှာတော့ခံမှန်းပြောရမျိုးလည်းမလုပ်ချင်ပါဘူးကျွန်တော်မတ်ချက်ပေးစရာအချက်လည်းမရှိပါဘူး။ဒါပေမဲ့စောင့်ကြည့်နေတဲ့ရန်တရားရှိနေပြီးမြန်မာနိုင်ငံအနေနဲ့လည်းတရားရုံးကိုမချခင်မှာအစိုးရခံစားတရားရုံးမှာပါ
။နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနဲ့မြန်မာအမှုစစ်ဆေးစဉ်ကာလအတွင်းမြန်မာဘက်ကတရားရုံးရဲ့ကြားဖြတ်ရေးပေါ်အစီအမံဆောင်ရွက်ချက်တွေကိုအကောင့်ထဲဖော်ထားတဲ့ပတ်သက်ပြီးလေးလတစ်ကြိမ်နောက်ပိုင်းမှာ6လတစ်ကြိမ်ပုံမှန်အစီအခံတင်ပြရမယ်လို့ဇန်နဝါရီလ23ရက်နေ့ကအမိန့်ချထားတာကြောင့်အစီအခံစာတင်ရမယ့်ချက်ကနီးနေပါပြီ။မြန်မာရဲ့အစီအခံစာတဲမှာဘလို့အချက်တွေတွေ့ရဖို့ညှိုးလင့်ထားတယ်ဆိုတာကိုတော့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတမ်ဘောဒူးကအခုလိုပြောပါတယ်
။ I believe that the report should contain as the
အစီအခံစာမှာတော့တရားရုံးကချမှတ်ထားတဲ့အတိုင်းစာချက်လုံးဆောင်မယ့်ကိစ္စတွေကိုမြန်မာဘက်ကအကောင့်ထဲပို့နေတယ်ဆိုရင်ခိုင်မာတဲ့ချက်တွေပါဝင်ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်။ဒီထဲမှာကာဝယ်ဆက်လျှောက်တဲ့အစီအစဉ်လေးဝင်ကြရတဲ့အတွေ့အကြုံစီးတဲ့လုံခြုံပေးခြင်းစောင့်ချက်တွေနဲ့မြန်မာနိုင်ငံထဲမှာကျန်နေသေးတဲ့သူတွေပေါ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်ကာဝယ်ပေးတဲ့ချက်တွေပါပါမယ်။ဒါတွေကအစီအခံစာထဲမှာကျွန်တော်တို့ကြည့်မြင်လို့ရတဲ့အချက်တွေပါ
။နိုင်ငံတကာတရားရုံး ICJ မှာလူမျိုးတုံးတက်ချက်မှုနဲ့မြန်မာအပေါ်ဂမ်ဘီယာကတရားစွဲထားတာကိုမော်ဒိုက်နိုင်ငံကလည်းထောက်ခံထားပြီးအလားတူတရားစွဲဖို့ကြေညာထားတာပါ။တခြားနိုင်ငံတွေရောပါလာနိုင်ခြင်းရှိသလားလို့မေးရမှာတော့ဂမ်ဘီယာတရားရေးဝန်ကြီးက OIC အစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံကဂမ်ဘီယာကိုထောက်ခံထားကြောင်းတခြားနိုင်ငံတွေကလည်းမတူကွဲကြတဲ့အခန့်ကဏ္ဍအသီးသီးကနေဆောင်ရွက်နေတယ်လို့ဖြေကြပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့တော့မြန်မာဘက်ကအစင်ခံစာမထွက်ခင်မှာအမှုကိုအခိုင်အမာတက်တည်ပြနိုင်ဖို့ပြင်ဆင်နေတယ်လို့လည်းတရားရေးဝန်ကြီးကဖြေကြားသွားပါတယ
် The court granted the provisional measures but that is not the end of the case we still have to prove our case against Myanmar
တရားဝင်ကြားချက်လုပ်ဆောင်မဲ့အချက်တွေကိုချမှတ်ထားပါတယ်ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူးလူမျိုးလုံးတက်ချက်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာဘက်မှာကျွန်တော်တို့ဆွဲထားတဲ့အမှုတွေတက်တည်ပြရအောင်ပါလားဆိုတော့စုံစမ်းစစ်ဆေးရပြီးသူတည်နာလောက်ရပြီးတက်တည်ထောက်ထားစုစည်းရပြီးကျွန်တော်တို့အမှုကိုခိုင်မာအောင်တက်တည်ပြဖို့ပြင်ဆင်ကြရတဲ့အများကြီးရှိပါတယ်ဒါတွေလုပ်နေပါတယ်ကျူးစွာပန်းစားနဲ့လုပ်နေပါတယ
်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအခုချိန်ထိလက်တင်မခံပါဘူးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခတွေဌာနေပြန်ရေးသဘောတူထားပေမဲ့လက်တွေအကောင့်အထည်မဖော်နိုင်သေးပါဘူးအခုချိန်ထိတော့မြန်မာနိုင်ငံတွင်းကထွက်ပြေးရသူ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကောက်ဆက်ပြားကဒုက္ခတွေစခန်းတွေမှာခိုးလုံနေကြရဆဲဖြစ်ပါလိမ့်ရှင်